ရင်းကျက်ပြဿနာဟာဒေတာရင်းငင်းချိုင်းနဲ့လုံခြုံရေးချင်းချောက်လာနိုင်တဲ့အတွက်ဒီဒုက္ခတွေနဲ့ဌာနေပြန်ပြီးပို့ပြီးတော့ပြဿနာကိုဆော့ဆော့ဖြေရှင်းဖို့အိန္ဒိယနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်အသံမကြီးဆိုင်မော်ဆန်အဓိကကျက်တပြင်းတွေမှာတိုက်တွန်းပါတယ်။ဒုက္ခတွေဌာနေပြန်ပို့ရေးဆိုင်ရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ချာသဘောတူညီမှုရထားတာကိုထိရောက်စွာအများဆုံးအကောင့်ထဲပို့မယ်လို့မျှော်လင့်ကြောင်းလဲအိန္ဒိယနိုင်ငံနယူးဒေလီမှာအောက်တိုဘာ8ရက်9ရက်တွေမှာကျင်းပတဲ့ Tackling Insurgent Ideologiesလနဲ့ကံပုံကမှုအတွဲခေါ်တက်ပြင်းနေလာကြမှာပြောကြခဲ့တာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရာရင်းကြဒုက္ခတွေဌာနေပြန်ပို့ရေးနဲ့ပတ်သက်ပြီးတော့လက်မှတ်ရေးထိုးထားတဲ့နှစ်ဖက်သဘောတူညီချက်3ခုရှိပေမယ့်အလုံးမဖြစ်သေးဘူးလို့လည်းတမတ်ကြီးကပြောပါတယ်မြန်မာအစိုးရကတော့ရင်းကြဆိုတဲ့အုံလုံးလက်မှတ်ခံနေတဲ့ထွက်ပြေးခုံလုံးသူတွေကိုပြန်လည်ခံမှာဖြစ်ကြောင်းပြောထားတာပါ2018နှောင်းပိုင်းမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ပဋိပက္ခတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ရဲ့ထွက်ပြေးခုံလုံးသူ9သိန်းကျော်ရှိပြီးလက်ရှိမှာရင်းကြ 1.3% လောက်ဘင်္ဂလားဒေ့ရှ်မှာရှိနေတာပါ။အိန္ဒိယနိုင်ငံအစံပြားမှာနေထိုင်တဲ့ရိုဟင်ဂျာကတော့4000လောက်ရှိနေပါတယ်။သူတို့ကအစားအသောက်တွေအသုံးချဖို့အတွက်ပြစ်မှတ်တွေဖြစ်လာနိုင်ကြောင်းနဲ့အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာတပ်သားချော်ရှိလာတာငင်းကြိုင်းနဲ့လုံခြုံရေးအတွက်ချိန်ချောက်မှုဖြစ်ပြီးတော့အထူးသဖြင့်ဒေတာရင်းကိုထိစကိုက်စေနိုင်တယ်လို့လည်းတမတ်ကြီးကပြောပါတယ်။